မေရိကန်မှာတောက်ကြနေကဆပြီးတော့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံသူ 4,462 ယောက်ထပ်မံရှိပြီးတော့ရောဂါကူးစက်ခံသူစုစုပေါင်း 300,000 နီးပါးရှိခဲ့ကြောင်းကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကမနေ့ကပဲပြောလိုက်ပါတယ်။ဗိုင်းရပ်စ်ကြောင့်သေဆုံးသူနောက်ထပ် 652 ယောက်ရှိတာကြောင့်အခုဆိုရင်သေဆုံးသူစုစုပေါင်းဟာလည်း 300,000 ကျော်သွားပြီဖြစ်တယ်လို့ပြောပါတယ်။အမေရိကန်တောင်ပိုင်းနဲ့နောက်ပိုင်းပြည်နယ်၅ခုမှာနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုတွေဟာမနေ့စနေနေ့ကစံချိန်တင်မြင့်တက်ခဲ့ပြီးတော့ Florida ပြည်နယ်မှာ 9,500 ကျော်ဂျော်ဂျီယာပြည်နယ်မှာ 1,900 ကျော်၊တောင်ကယ်ရိုလိုင်းနားပြည်နယ်မှာ 1,604 ယောက်၊အရီဇိုနာပြည်နယ်မှာ 3,592 ယောက်နဲ့နေဗာဒါပြည်နယ်မှာ 1,100 လောက်ရှိခဲ့ပါတယ်။ဒါပြင်တက်ဆက်စ်ပြည်နယ်မှာလည်းမနေ့ကဗိုင်းရပ်စ်ကူးစက်ခံသူ 9,800 ရှိပြီးတော့ 42 ယောက်ထပ်သေးတာကြောင့်သေဆုံးသူစုစုပေါင်း 4,200 ရှိသွားပြီဖြစ်ပါတယ်။တက်ဆက်စ်ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတော့စားတောက်ဆိုင်တွေပြန်ဖွင့်တာကိုရှော့ချဖို့နဲ့ဘားဆိုင်တွေကိုပိတ်ဖို့ပြန်ပြီးတော့ပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာကောမာဗိုင်းရပ်စ်ကူးစက်မှုနဲ့တည်ဆုံးမှုအများဆုံးနိုင်ငံဖြစ်ပြီးတော့အဲဒီနောက်မှာတော့ဘရာဇီးလနိုင်ငံကကူးစက်သူ 1.3 သန်းကျော်နဲ့ဒုတိယဖြစ်နေပြီးရုရှားနိုင်ငံကတော့ဒီနေ့မှနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ 6,900 ကျော်နဲ့စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံသူ 6,300 ကျော်နဲ့တတိယအများဆုံးဖြစ်ပါတယ်ခင်ဗျာ။